ထိုင်းမြန်မာနယ်စပ်ထောက်ကီနယ်မဲဆောက်မြို့အထက်စစ်စေးရေးဂိတ်မှာဟင်းသီးဟင်းသီးရက်တွေကြားထဲမှာပုံအောင်မြည်လိုက်ပါလာတဲ့လူကုန်ကူးခံရတဲ့မြန်မာနိုင်ငံသား14ဦးကိုဖေဖော်ဝါရီလ28ရက်နေ့ကထိုင်းလုံခြုံရေးတပ်ဖွဲ့တွေဖမ်းဆီးခဲ့တယ်လို့တနေ့တည်းမှာပဲမဲတောင်မြို့နယ်ထဲမှာပဲနောက်ထပ်မြန်မာ40ဦးဖမ်းဆီးခံခဲ့ရပါတယ်ဒီသတင်းတွေကိုတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်မဲဆောက်မြို့ကနေဘန်ကောက်အထက်ဒုတိယစစ်ဆေးရေးဂိတ်မှာဟင်းသီးရွက်တွေကြားပုံပြီးလိုက်ပါလာတဲ့မြန်မာနိုင်ငံသားတရားစင်ကျော်ကိုဖမ်းမိခဲ့ကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ
်သူတို့ကဒီမဲဆောက်မြို့တောင်ဘက်ဖုတ်ဖရမြို့နယ်54ကီလိုမီတာဘက်ကနေလာကြတာတင်းနဲ့တင်းတဲ့ကားပေါ့ကော်ပီတုတ်တွေတင်ထားတဲ့ကားနဲ့သူလာကြပြီးတော့မဲဆောက်ကနေဘန်ကောက်အထက်မဲဆောက်မြို့နယ်ဧရိယာဝေဟင်းဖုံးဝေဟင်းဖုံးကိတ်6กิโลเมตรเกิดมาอทันคันอ่ะယောက်ျားလေး6ယောက်မိန်းကလေး6ယောက်ကလေးတည်းไอ้กอบีตุ๊กကားရဲ့ဂျားထဲမှာရှို့ပြီးတော့သူပုံနေတာပေါ့အဲ့ဒါကိုထိုင်းလုံးကျူးဖွဲ့ရမိတာကာမပေါင်ဆက်လေးနောက်တစ်ခုကဒီတောင်းမြေကိုဖြတ်လာပြီးတော့တအူးကိုဘတ်2000လုံးနဲ့ဘန်ကောက်ပါဝင်မြို့ကြီးပြကြီးမှာအလုပ်လုပ်ဖို့လာတဲ့မြန်မာနိုင်ငံသားအယောက်40ဂျား28ယောက်မား12ယောက်အဲ့အစုတစုလည်းရှိတယ်ပမာဒီကောင်းနေဟဲ့မက်တောင်းမှာမက်တောင်းကြည့်ရမလို့တောင်းမြေကိုဖြတ်ကူးနေကြံရင်းနဲ့မှာဒီမှာလူမျိုးတပ်ဖွဲ့တွေအဖမ်းပြီးတာ24 24 25 26 29 430 440 40ဒီပါဒီ၄ရက်တည်းမှာဖန်ခံရတယ
်ထိုင်းနဲ့မြန်မာနှစ်နိုင်ငံသဘောတူညီမှုစာချုပ်လာရတရားဝင် MOU စနစ်နဲ့အလုပ်သမားတွေခေါ်ယူနိုင်ဖို့အရေးကိုဗစ်ကပ်ဘေးကြောင့်ကြာကြာမှုတွေရှိနေချိန်မှာအလုပ်ကင်အခွင့်အလမ်းတွေရဖို့အတွက်မြန်မာနိုင်ငံသားတွေဟာတရားမဝင်လမ်းတွေကနေလာကြသူတွေပုံများလာတယ်လို့လည်းဆိုပါတယ
်ထိုင်းနဲ့မြန်မာပူးပေါင်းပြီးတော့ပေါ်ဆောင်ရမယ်တရားမဝင်လမ်းကြောင်းမဖွင့်မချင်းအဲ့လိုတရားမဝင်ဝင်ရောက်တဲ့လုပ်ငန်းတွေကစိစိတာတာညှော်နေချဆွင်သွားမယ်လို့တော့မယူဆဘူးရှိနေဦးမှာပဲဒီဖေဖော်ဝါရီလတစ်လလုံးကတော့တရားမဝင်မြန်မာ9000ဝန်းကျင်လောက်အဖမ်းခံရတယ
်ပြီးခဲ့တဲ့2021ခုနှစ်တစ်နှစ်လုံးမှာတော့ထိုင်းနိုင်ငံတွင်ဖမ်းမိတဲ့နိုင်ငံသားသားရှစ်ပြောင်းလုပ်သမားအကြီးအတွက်6000ကျော်လောက်ရှိမယ်လို့လည်းထိုင်းနိုင်ငံမှာအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေစုစည်းထားတဲ့ Migrant Labor Development Network ကစီးရင်ပြုစုထားပါတယ်အဲ့ဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်ရှင်